နိုင်ငံတကာမွေးရဆေးဝါးနဲ့တရားဥပဒေထိန်းသိမ်းရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဝီလျံဘရောင်ဖီလ်ဟာစက်တင်ဘာလ1ရက်နေ့ကနေပြီးတော့10ရက်နေ့အထိဖိလစ်ပိုင်မြန်မာထိုင်းနဲ့ဂျပန်နိုင်ငံတွေကိုသွားရောက်မှာဖြစ်ပါတယ်မွေးရဆေးဝါးတိုက်ဖြတ်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ပြုပြင်ပြောင်းလဲမှုတွေအတွက်ထောက်ခံအားပေးသွားမယ်ဆိုတဲ့အမေရိကန်ရဲ့အာမခံချက်ကိုပြသဖို့အတွက်လက်ထောက်နိုင်ငံသားရေးဝန်ကြီးဘရောင်ဖီလ်မြန်မာနိုင်ငံကိုစက်တင်ဘာ4ရက်ကနေပြီးတော့6ရက်နေ့အထိသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်မြန်မာအစိုးရကတိပြုထားတဲ့အတိုင်းတရားဥပဒေစိုးမိုးရေးအတွက်ထိရောက်တဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ရေးနိုင်ငံတကာလူ့အခွင့်အရေးသတ်မှတ်ချက်တွေအတိုင်းလေးစားလိုက်နာရေးဟာအရေးကြီးတယ်ဆိုတာကိုသူ့ရဲ့ခီးစဉ်အတွင်းမှအလေးထားပြောကြားဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံခီးစဉ်အတွင်းမှာနိုင်ငံသားရေးဌာနပြည်ထောင်ရေးဌာနတို့ကတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့လူနည်းစုနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။သူခီးစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံခီးစဉ်အဆုံးသတ်မဲ့စက်တင်ဘာလ6ရက်နေ့မှာမစ္စတာဘရောင်ဖီလ်ဟာသတင်းမီဒီယာတွေနဲ့တွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံအပြောင်းလဲဖြစ်နေချိန်မှာတရားဥပဒေစိုးမိုးမှုရှိရေးဟာအရေးကြီးတယ်လို့အမေရိကန်အစိုးရကပြောနေတာနဲ့အတူနိုင်ငံတကာမွေးရဆေးဝါးနဲ့တရားဥပဒေထိန်းသိမ်းရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ရှင်။